အမေရိကန်ပြည်တော်စုမန်ဆက်ချူးဆက်ပြည်နယ်ဘော့စတန်မြို့မှာဘုံနှလုံးကွဲတာကြောင့်လူ2ဦးသေဆုံးပြီးတော့လူ100ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။အဲ့ဒီထဲကတော့6ဦးကတော့အသက်အန္တရာယ်ဆုံးရင်ရတယ်ဆိုပြီးတော့သတင်းတွေအရသိရပါတယ်။တနင်္လာနေ့မာရသွန်ပြိုင်ပွဲလုပ်နေရမှာဒီပန်းဝင်မဲ့ line အနီးမှာပောက်ကွဲမှုဖြစ်သွားတာပါ။အဲ့ဒီနောက်တိတ်မကြခင်မှာပဲဘော့စတန်မြို့ John F. Kennedy စာကြီးတိုက်မှာလည်းနောက်ထပ်တတိယဘုံပောက်ကွဲမှုဖြစ်ခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီကထိခိုက်အသေးပြောက်ရှိမရှိတော့မသိရပါဘူး။ဖြစ်ရတဲ့ပတ်သက်လို့တော့တမရဥပမာကအမေရိကန်ဝါရှင်တန်စံချိန်ညနေ6နာရီကမေကွန်2ထွက်ပြေးရမှာတော့ပောက်ကွဲမှုကိုဘယ်သူလုပ်တယ်ဘာကြောင့်လုပ်တယ်ဆိုတာကိုစုံစမ်းဖော်ထုတ်သွားမှာဖြစ်ပြီးတော့အခုချိန်ထိတော့ဘယ်သူလက်ချက်လဲဆိုတာမသိရသေးဘူးလို့ပြောသွားပါတယ်။တာဝန်ရှိတဲ့တူတယောက်ဖြစ်စီအဖွဲ့အစည်းကိုပဲဖြစ်ဖြစ်ရှာဖွေဖော်ထုတ်ပြီးတော့အရေးယူသွားမယ်လို့တမရဥပမာကပြောခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာစနစ်တကျကြိုတင်စီမံလုပ်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့မန်ဆာချူးဆက်စ်ပြည်နယ်အောက်လွှတ်တော်အမတ်ကပြောပါတယ်။ဒါပေမဲ့လည်းရဲဘက်ကတော့ဒီအခင်းဖြစ်တဲ့နေရာမှာအသေးစိတ်အခြေအနေတွေကိုစုံစမ်းစစ်ဆေးဆဲရှိပါတယ်။ကျုံမြင့်တန်ကြားသတင်းတွေမှာတော့ပောက်ကွဲမှုဖြစ်သွားတဲ့ပုံနောက်ပိုင်းမှာအပြက်စီးတွေနဲ့သွေးအဆနာတွေနောက်ထိခိုက်သူတွေကိုမြင်ရပါတယ်။ပောက်ကွဲမှုဖြစ်ချိန်မှာမာရသွန်ပြိုင်ပွဲဝင်သူပေါင်း 28,000 လောက်ရှိပြီးတော့ပထမဆုံးမာရသွန်ပြည်သမားပန်းဝင်လိုင်းကိုဖြတ်ကျော်ပြီးတော့တိတ်မကြခင်မှာပဲပောက်ကွဲမှုနှစ်ကြိမ်ဖြစ်တာပါ။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်ပြိုင်ပွဲကိုရပ်လိုက်ရပါတယ်။ဘော့စတန်မှာလုံခြုံရေးတွေခီးသွွာလာမှုတွေကိုတင်းကျလိုက်တဲ့ပြင်American ပြောင်စုကခြားမြို့ကြီးတွေဖြစ်ကြတဲ့မြို့တော် Washington DC, New York မြို့, Los Angeles, North San Francisco မြို့တွေမှာလည်းလုံခြုံရေးအခြေအနေတွေကိုတိုးမြှင့်လိုက်တယ်လို့သိရပါပါတယ်ခင်ဗျာ။